စီးတင်းမာနေတဲ့ကယားနယ်ဆက်ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတချို့ရှိခဲ့ကြောင်းဒေသခံတွေကပြောနေပါတယ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်မှုတွေကြောင့်ဒေသခံတွေလည်းလေရက်စွန့်တင်းရှောင်နေကြပါတယ်လေကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းဖဲခုံပင်လောင်းနယ်စပ်ကတောင်စလုံးကျေးရွာမှာမနေ့ညပိုင်းတုန်းကစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့အထိလဲစစ်လေရင်တွေတွေ့ရတယ်လို့ဘေးလွရာကိုတင်းရှောင်နေရတဲ့ဒေသခံပြည်သူတို့ကပြောပြပါတယ်
။မနေ့ည7နာရီချိန်တော့ကလေရင်နဲ့လာသေးတယ်။နောက်ဒီညတော့မနေ့ကအခုချိန်ကြည့်လေရင်နစည်းလောက်ဝဲတယ်ချင်းတိုက်လေရင်ဒီနေ့ရေရိုးလေရင်ဒီရက်ပြီးတော့သူတို့ကျင်းလာတဲ့ခါလောက်ရှိတယ်အတန်လေးကြရတယ်မြင်လဲမြင်ရတယ်တိုက်ပွဲရှိလို့လဲလာကြရတယ်လဲဖြစ်တယ်ပြီးတော့အဒီဘာလဲပြည်သူ့ကွက်တက်ရှိလို့လာကြရတယ်လဲရှိရဲ့ရှင်မျို
းကရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ရှိသူတဦးကတော့လေကြောင်းတိုက်ခိုက်မှုကြောင့်အဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့ပြောပါတယ
်မင်းကည7နာရီဝန်းကျင်မှာလာဟုတ်ဒီဘုံနဲ့လောင်းတာကျဲသွားတယ်ပေါ့နော်အဲ့ဒါထိခိုက်ပျက်စီးတွေကတော့ဒီခန်းမခန်းရဲ့အိမ်ရှိလုံးပျက်စီးသွားပါတယ်ပေါ့လူထိခိုက်တော့မရှိပါဘူးခင်ဗျဟောပါပေါ့ဒီအတပ်အုပ်တွေပဲထိခိုက်တဲ့ဟာမျိုးဖြစ်ပါတယ
်လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုသတင်းတွေမကြားရပါပဲစစ်ကောင်စီတပ်တွေဘက်ကအခုလိုမကြခဏလေကြောင်းကနေတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံရွာသူရွာသားတွေဟာလာနဲ့ချီပြီးကြအောင်ဘေးလွရာကိုတင်းရှောင်နေကြရပြီးအခုချိန်ထိနေရက်ကိုမပြောင်းနိုင်ကြသေးပါဘူ
း။ညလည်းမပြောင်းရဲဘူးပေါ့ဖြစ်လဲဆိုတော့လေရင်လည်းနေ့တိုင်းလာတယ်လက်နက်ကြီးတွေနဲ့လည်းနေ့တိုင်းအမျိုးပြင်းနေကြတာပေါ့တော့အဲကြောင့်လို့မပြောင်းရဲကြောက်ချင်။ဒီလိုရမှာဖြစ်တယ်လို့နေထိုင်ရတာပေါ့ချင်။
မကြသေးခင်ရက်တွေကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ဒီဒေသမှာစီးရဲတင်းမာမှုတွေရှိနေတုံးပဲလို့လဲ KNDF တာဝန်ရှိသူကပြောပါတယ
်။အဲ့တော့တောင်စလုံးရဲ့ဒေသမှာပဲဒါစစ်ကောင်စီတွေရှိတယ်။ဒါတော့အဲ့မှာပဲဒါကိုစီးရဲတင်းမာနေတဲ့အနေအထားမျိုးဖြစ်တယ်။တိတိတိုက်ပွဲတွေကတော့အကြီးကြီးမားမားတော့မရှိပါဘူးခင်ဗျ။ဟုတ်။ဟိုရှိတဲ့ကတော့ဖြစ်တယ်။ဟိုမနေ့ကရဒီနေ့ကတော့ဒါဟောပေါ့။ဟိုအကြီးကြီးမားမားတိုက်ပွဲမရှိဘူးဒါစီးရဲတင်းမာနေတဲ့အနေအထားမျိုးပဲဖြစ်ပါတယ်။ဟုတ်။
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာအကြမ်းဖက်မှုပြိပခါတွေအဆုံးသတ်ပြီးတော့ဆွေးနွေးဖြေရှင်းကြဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးဘွဲကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံတဝန်းတိုက်ခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာဖြစ်ပါတယ်ရှင်။